အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီးဒေသခံတွေနဲ့လှုပ်လှုပ်လှက်လှက်တွေ့ဆုံမေးမြန်းနိုင်ဖို့အတွက်လည်းအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးထားကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ရန်ကုန်ကနေနေချင်းပြန်တော်ရတဲ့ဒီခီစီမှာတန်တမန်50ခန့်လိုက်ပါခဲ့ရလဲဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ဒီခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဟာဒီကနေ့မနေ့9နာရီခွဲလောက်မှာစစ်တွေ့မျိုးကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဒီခီးစဉ်မှာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာအဖွဲ့ဝင်80လောက်ကိုရဟယံ3စီးနဲ့စီစဉ်ပို့ဆောင်ခဲ့ကြောင်းဒီခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကပြောပါတယ
်။တန်တမန်ကမတန်ယုံအကုန်လုံးပါပဲ50လောက်ပါလား။ဒါကြောင့်လည်းဒီရနေ့မှာ80လောက်ရှိတယ်ဒီနေ့အားသူရဲ့3စီးနဲ့ကျွန်တော်တို့အဖွဲ့3ဘက်ခွဲပြီးတော့ကျွန်တော်တို့ကလိုက်ပြပါတယ်
ဒီခီးစဉ်ကိုစက်တင်ဘာလ28ရက်နေ့ကတွားရောက်ဖို့စီစဉ်ခဲ့တာဖြစ်ပြီးရာသီဥတုအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတာလည်းဖြစ်ပါတယ်တန်တမန်တွေရဲ့ခီးစဉ်မှာပထမဆုံးစတိတော်မျိုးနယ်ကိုပို့ဆောင်ခဲ့ကြောင်းဥတ္တမောင်ဆွေကဆက်ပြောပါတယ
်အဲဒီကလည်းဆိုတော့ကျွန်တော်တို့ဒီအနောက်ပြည်နောက်ပြည်ဆိုတော့စတိတော်မျိုးနယ်နောက်ပြည်အဲမှာရှိတဲ့တန်ပီကလီတော်ရီသူ့ကိုဆက်ရောက်ခံရတယ်အဲ့ဒါလူကြီးကဆိုင်ရိတ်ခါကြီးတက်တယ်ပြက်လက်တွေပါကြီးဆိုပြီးတော့အဲ့ဒီတော့ဒီမီဒီယာရောတန်ရုံတွေပုံဆက်ပြီးတော့ပြောနေတာအဲ့တော့လိုက်ပြပြီးပြောတာတော့ကြည့်ရမှာအစားတော့ပြီးပေါ်ပြီးတော့လူကြီးအင်းစင်းစင်းနဲ့ဘာမှမဖြစ်ဘူးဆိုတော့ပြတ်တယ်နောက်ပြီးဆက်ကတည်းကဆက်ကအမှရှိတဲ့ရခိုင်ရခိုင်ရွာလေးမျိုးစုခံရတယ်မှာဖြေလောင်းတင်းဆိုတာရှိတယ်အဲ့ဒီအရအနေအမျိုးတွေတော့ပြပါမယ်ဒါရသေးတော်မျိုး
မောင်တော်မျိုးနယ်အတွင်းမှာဝေတာလီရွာ၊နိုရူလာရွာ၊ရွှေစားရွာ၊ပန်းတော်ပြင်ရွာ၊ခမောင်းစင်းမြို့စတာတွေကိုလိုက်လံပြတ်တာမှာဖြစ်တယ်လို့ဒေသခံတွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းစီစဉ်ထားကြောင်းပြောပါတယ
်။ရွှေစားရွာဆိုလို့ရှိရင်ဒါပြည်ပကဖြစ်ပြီးတော့ပိုင်းရင်းနှီးသည့်ဘင်္ဂါလီဒေသနဲ့မူလတိုင်းကအေးအေးလေးနဲ့ပြည်နေနဲ့နေနေတဲ့ရွာတွေပါဖြစ်ပါတယ်။နောက်ကဒီပန်းတော်ပြင်ပန်းတော်ပြင်ရွာတော့ဘင်္ဂါလီပြည်ကိုမိရှုပ်လို့ဆိုတာခပြီးတဲ့နေရာပေါ့။အဲအဲ့လိုမျိုးရှင်တို့ဒါဒီတိုင်းသားလူမဲစုတွေနေတဲ့ဒီတိုင်းနဲ့အရင်တည်းနေနဲ့နော်ဒီကုန်တိုင်းရောဆက်ကကျော်နေသူတွေဆက်ကတပင်းတွေနေနဲ့ခမောင်းစိတ်တွေနာဗျူစင်ကလို့ဒီဟောရခိုင်ရောဘင်္ဂါလီပြည်တော်ခုချင်းဒီအင်းစင်းရနော်ဒီနေနေနဲ့ဆက်ကကုရကြီးရောအဒီနီလာလူတို့ကတော့နောက်လိုက်ပြီးတော့ပြပါမယ်ဒီအားလုံးအကုန်လုံးကြီးကြီးနေအောင်ကျွန်တော်ဒါစီစဉ်ထားပါအဲမှာဒီသက်ကနေနဲ့ပြေးလို့ရအောင်ကျွန်တော်ဒါစီစဉ်ထားပါပြေးတဲ့ခါကျရင်လိုလိုလတ်လတ်အတွဆုံမြင်းမြန်လို့ရအောင်စီစဉ်ထားပါ
ရဟယံတကြီးစီမှာပြည်တော်စုဝင်ကြီးပြည်ညာဝင်ကြီးနဲ့ဌာနဆိုင်ရာဝန်ထမ်းတွေလိုက်ပါသွားမှာဖြစ်ပြီးတန်တမန်တွေအနေနဲ့သိလိုတာတွေကိုမေးမြန်းသွားနိုင်ကြောင်းလည်းပြောပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးစခန်း30လောက်ကို ARSA အဖွဲ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလာမ်ဘာသာဝင်5သိန်းလောက်ဟာဘင်္ဂါဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းကုလသမဂ္ဂကခံမှန်းခဲ့တယ်လို့မြန်မာအစိုးရအပေါ်မှာလည်းနိုင်ငံတကာကဝေဖန်တာတွေရှိခဲ့ပါတယ်